America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ24ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမအေးသနာကြော်နဲ့အတူကြီးညာပေးသွားမှာပါဆိုမာလီယာနိုင်ငံမှာကာဗွန်ပေါက်ကွဲရာကြောင့်လူ38ဦးထက်မနည်းသေဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားပေါ်နောက်ထပ်ဒီပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်မှုရဲ့နေအိမ်နောက်ပြီးတော့ဒီပြည်နယ်တရားရုံးမြေစည်းရုံးစတဲ့၃နေရာမှာဒီကနေ့ဘုံပေါက်ကွဲမှုဖြစ်ပါတယ်။
เออဟုတ်တယ်3လုံးကွဲတယ်3လုံးဟိုမပေါက်ကွဲသေးတာ3လုံးတွေ့ရယ်เนา
ะလူတွေရောထိခိုက်မှုများရှိပါသလားရှင
်အဲမရှိပါဘူးခင်ဗျာလုံးလုံးတွေမှာရဲတပ်ဖွဲ့ဝင်တယောက
်ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကရဲမှုကြီးကိုဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်တခါရှမ်းပြည်နယ်လာရှိုးမြို့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်လို့ရဖြစ်နေပြင်းပြင်းထန်ထန်ရှုံချကြောင်းတရားခဏ်တွေကိုဥပဒေနဲ့အညီဖော်ထုတ်အရေးယူသွားမယ်လို့ဒေါ်ဆန်းစုကြည်ကသတင်းထုတ်ပြန်လိုက်တဲ့သတင်းနောက်အမေရိကန်ပြည်ထောင်စုဖလော်ရီဒါကအထက်တန်းကြောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းဆရာတွေကိုလက်နက်တပ်ဆင်ပေးဖို့သမ္မတဒေါ်နယ်ထရမ်ကထပ်တလဲလဲတိုက်တွန်းနေတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကာဗွန်ပေါက်ကွဲရာကြောင့်လူ38ဦးထက်မနည်းသေဆုံးသွားပါတယ်အကြမ်းဖက်သမားတွေကသမရအင်ဒိုနဲဟိုတယ်တစ်ခုကိုတောက်ကြနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါဘုံပေါက်ကွဲသွားပြီးတဲ့နောက်သမရအင်ဒိုအနီးကစစ်ဆေးရေးဂိတ်မှာအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးဟိုတယ်မှာထပ်မံဘုံပေါက်ကွဲခဲ့ကြောင်းရဲတွေကပြောပါတယ်အယ်ရှာဘက်အစ္စလာမစ်အစွန်းရောက်အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်ပါတယ်မူဂါဒီရှုမြို့မှာသတင်းတပတ်အတော်ကြာအေဂျင့်နေပြီးတဲ့နောက်အခုလိုဘုံပေါက်ကွဲတာလည်းဖြစ်ပါတယ်အကြမ်းဖက်သမားတွေဟာဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ဗန်ကားနဲ့သမရအင်တော်ကိုတိုက်ခိုက်ဖို့ကြံရွယ်ခဲ့ပေမဲ့လုံခြုံရေးအဖွဲ့တွေကအချိန်မီတားဆီးနိုင်ခဲ့ပြီးအကြမ်းဖက်သမား၅ဦးကိုတုတ်တင်နိုင်ခဲ့တယ်လို့လုံခြုံရေးအရာရှိအဗ်ဒူလာဟီအာမက်ကပြောပါတယ်အယ်ရှာဘက်စစ်သည်ကြော်ရီဟာနိုင်ငံတကာကထောက်ခံထားတဲ့အစိုးရကိုဖြုတ်ချဖို့အကြမ်းဖက်တိုက်ခိုက်နေတာဖြစ်ပြီးတော့အော်တိုဝါလာကအကြီးမားဆုံးဘုံခွဲတိုက်ခိုက်မှုအတွင်မှာလည်းလူ900ကျော်သေဆုံးသွားခဲ့ပါတယ်အဲ့ဒီနောက်ပိုင်းဆိုမာလီယာအစိုးရဟာအကြမ်းဖက်သမားတွေကိုတကြောပြန်ပိုးပြီးတော့နှင်းနှင်းတိုက်ခိုက်လာသလိုအမေရိကန်အဝေးဒိန်ဒရုန်းယာဉ်တွေကလည်းလေကြောင်းကနေခက်ဆိတ်ဆိတ်တိုက်ခိုက်ခဲ့ပါတယ်2011ခုနှစ်အတွင်းအာဖရိကန်တပ်မကတပ်ဖွဲ့ဝင်တွေကမိုဂါဒီရှုကနေအကြမ်းဖက်သမားတွေကိုမောင်းထုတ်နိုင်ခဲ့ပေမဲ့သူတို့ဟာအစိုးရလက်လန်းမမီတဲ့ဒေသတွေကိုဆက်လက်ထိန်းချုပ်ထားနိုင်စေဖြစ်ပြီးအစိုးရစစ်ဖက်နဲ့အရက်ဖက်ပြစ်မှတ်တွေကိုအခါခွင့်တင်တယ်လို့တိုက်ခိုက်လေရှိပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအသေးခံဘုံခွဲမှုတွေစစ်သွေးကြောတွေရဲ့ဝင်ရောက်စီးနင်းမှုတွေဇက်တိုက်ဖြစ်ပွားပြီးတော့လူ10ခန်းတေဆုံးသွားရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြကြီးစောင့်နေရပြီးတော့မှနိုင်ငံတကာနဲ့တွေ့တန်းထားတဲ့ဓာတ်ငွေပိုက်လိုင်းတိစောက်မှုတွေစတင်လိုက်ပြီးတော့တရက်အကြာမှာပဲဒီတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ကဘူးမျိုးတော်ကလုံချုံရေးဂိတ်တစ်ခုနားမှာအတေကံဘုံခွဲသမားတဦးကဒီကနေ့စနေနေ့မှာပဲဖောက်ခွဲသွားလို့လူ3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရသွားကြတယ်လို့ပြည်ရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ IS Islamic စစ်တပ်ရောက်ဖွဲ့ကတော့ကဘူးမျိုးတော်မှာတိုက်ခိုက်မှုတွေဖြစ်ဖို့သူတို့လုပ်တာလို့ဆိုပါတယ်။အစိုးရကြောင့်တိုက်ခိုက်မှုအများပြားကနိုင်ငံအနောက်ပိုင်းဖာရာပြည်နယ်မှာဖြစ်ပွားပြီးတော့အာယုံမတက်ခင်တာလီဘန်တွေဝင်ရောက်တိုက်ခိုက်လို့အစိုးရတပ်ဖွဲ့ဝင်အယောက်20မကသေဆုံးသွားရတဲ့အပြင်ဘာလာဘလုခရိုင်ကသူတို့ရဲ့အခြေစိုက်စခန်းလေးတင်ခံလိုက်ရပါတယ်။နောက်တိုက်ခိုက်မှုတွေထဲမှာတော့ဒီဟဲလ်မန်ပြည်နယ်ကအာဖဂန်အစိုးရတပ်တွေကိုပြစ်မှတ်ထားပြီးအသေးခံဘုံးခွဲမှုနှစ်ခုဖြစ်ခဲ့ပါတယ်။နဖ်အာလီခရိုင်မှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ဟန်ဗီဂျီဂါကားနဲ့အာဖဂန်အမျိုးသားစစ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စစ်သား၄ဦးသေဆုံးပြီးအများပြားဒဏ်ရာရသွားတယ်လို့အစိုးရပိုင်းသတင်းတွေမှာပြောပါတယ်။တာလီဘန်တွေရဲ့အကြေညာချက်မှာတော့သူတို့လှုပ်ဆောင်တဲ့ဒီတိုက်ခိုက်မှုမှာအာဖဂန်စစ်သား25ယောက်သေဆုံးသွားတယ်လို့လည်းပြောထားပေမဲ့သူတို့ကတခါတလေအရေးအတွက်ကိုပို့ပြီးတော့ခြေကားပြောတာမျိုးရှိပါတယ်။နောက်နိုင်ပိုင်းကြာမှာပဲဟဲလ်မန်ပြည်နယ်မြို့တော်ဖြစ်တဲ့လာဆာကာဂါမြို့မှာဘုံတင်လာတဲ့ကားနဲ့တိုက်ခိုက်လို့လ ဒီမှာတော့သူတို့ကအာဖဂန်ထောက်လှမ်းရေးရုံးကိုတိုက်ခိုက်တာဖြစ်တယ်လုံခြုံရေးအရာရှိတွေအများပြားတေးသွားကြတယ်လို့ပြောပါရရှင်
မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားဆုံးတိုက်ခိုက်ရေးယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးတော့ချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချင်းချောက်ပြောဆိုလိုက်ပါတယ်တိုက်ခိုက်ရေးယူမှုတွေအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုဆက်သွားမှာဖြစ်ပြီးဒါတိတ်ကိုပြင်းထန်ဖို့ရှိပါတယ်လို့အမေရိကမှရောက်နေတဲ့ဒီဩစတြေးလ ီနေဖြစ်လိမ့်မယ်ဆိုပြီးနောက်ဒီအချိန်ကပဲစကားပြောသွားမယ်အကြောင်းလည်းသူကပြောပါတယ်။တောက်ကြောင်နေအစောပိုင်းမှာချမှတ်လိုက်တဲ့တန်ခတ်အေးယူမှုထဲမှာတော့တင်မောလိုင်းနဲ့ကုံသေးကြီးကုမ္ပဏီ28ခုတင်မော28ဆင်းနဲ့လူတဦးတို့ပါဝင်ပါတယ်။ကုလသမဂ္ဂဟာမြောက်ကိုရီးယားပေါ်သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသတ်မှုအစီအစဉ်တွေကြောင့်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားပြီးတဲ့နောက်မြောက်ကိုရီးယားဟာနိုင်ငံတကာနဲ့ကုလဆက်ဆံရမှာတရားမဝင်တဲ့လမ်းကြောင်းတွေသုံးပြီးတော့လည်းပစ္စည်းတွေဝယ်ယူတင်ပို့နေတာပါ။အိမ်ပြီးတော့ပြောဝင်ရဆရာဟက်ဂဗီဆန်နက်စ်ကလည်းမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းစင်ရေးစတင်ပြောင်းလဲတွေလုပ်ဖို့မျှော်လင့်နေလို့ဒီကနေ့မှပြောပါရယ်ဆန်နက်စ်ဟာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားတွားတက်နေတဲ့သမရရဲ့သမီးလေးဖြစ်အကြံပေးလေးဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားကိုရောက်နေပါရယ်အီဗန်ကာထရမ့်မှာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမရအိမ်တော်မှာတောက်ကြနေကတွေ့ဆုံပြီးမြောက်ကိုရီးယားပေါ်တန်ခတ်အေးအေးယူမှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်လို့သမရထရမ့်ကဒီသမရမွန်းကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကပြောပြပါရယ်မြောက်ကိုရီးယားပေါ်အမြင့်မားဆုံးပူရဲဖိအားပေးရေးနှစ်နိုင်ငံလုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဆွေးနွေးခဲ့ကြပါရယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအရင်သတင်းဘက်ကဖလော်ရီဒါပြည်နယ်ကအထက်တန်းကြောင်ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်တနက်ထုတ်လုပ်တဲ့လုပ်ငန်းတွေနဲ့ပတ်သက်မှုဖျက်တောက်ဖို့အတွက်တနက်ထိန်းချုပ်ရေးလှုပ်ရှားသူတွေစီကဖိအားပေးမှုတွေပိုတိုးလာနေပြီးတော့အခုနောက်ထပ်ကုမ္ပဏီကြီး၃ခုကအမေရိကန်ရိုက်ဖယ်အသင်း NRA နဲ့အတူပူးတွဲပြီးတော့လှုပ်ဆောင်နေတဲ့ဈေးကွက်ညှင့်တင်ရေးအစီအစဉ်ကိုရပ်လိုက်ပါရင်စီးပွားရေးလုပ်ငန်းတွေတနက်ပိုင်ဆိုင်ခွင့်လှုပ်ဆောင်တဲ့အဖွဲ့တွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့ဖိအားပေးတဲ့အနေနဲ့တနက်ထိန်းချုပ်ရေးလှုပ်ရှားသူတွေက NRA အတင်းဝင်တွေကိုရှော့ဈေးနဲ့ရောင်းချတဲ့ကုမ္ပဏီတွေကိုရှာပြီးတော့တနက်အင်တာနက်ပေါ်ကနေပြီးတော့ဝိုင်းဝန်းပြီးတော့လက်မှတ်ထိုးပြီးတော့ကန့်ကွက်ကြတာပါ။တောက်စာနေကပဲNRA နဲ့ရှော့ဈေးအစီအစဉ်ရပ်လိုက်တဲ့ကုမ္ပဏီတွေထဲမှာတော့ MedLife, Amagan Company, Hertz, ကားငါးကုမ္ပဏီနဲ့ Computer Virus တက်တဲ့ Norton Antivirus နည်းပညာထုတ် Simon Tech Corporation ကိုပါဝင်ပါတယ်။ဒီသတင်းပတ်အစောပိုင်းကတော့ Enterprise ကားငါးကုမ္ပဏီ Omaha ပထမအဆုံးအမျိုးသားဘဏ် Wyndham Hotel များနဲ့ Best Western Hotel အုပ်စုတွေပါဝင်ပါတယ်။NRA Rifle အဖွဲ့ဟာတနက်ပိုင်းဆိုင်ခွင့်အတွက်လှုပ်ရှားဆောင်ရွက်တဲ့အမေရိကန်နိုင်ငံထဲမှာအင်အားအကြီးဆုံးအဖွဲ့ကြီးဖြစ်ပြီးအဖွဲ့ဝင်၅တန်းရှိတာပါ။ပြီးခဲ့တဲ့သတင်းပတ်မှာ Florida အထက်တန်းကျောင်းကိုတနက်နဲ့ဝင်ရောက်ပစ်ခတ်လို့ကျောင်းသားအများစုပါဝင်လူ18ဦးသေဆုံးသွားရပြီးတဲ့နောက်နိုင်ငံထဲမှာတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ငင်းခုန်မှုတွေကြေကြေလောင်လောင်ပြန်ပြီးဖြစ်လာတာပါ။ #boycottNRA ဆိုတဲ့ဆောင်ပုံးနဲ့တွေ့တဲ့လူမှုကွန်ရက်ပေါ်မှာလှုံ့ဆော်မှုတွေလုပ်နေကြပါသေး။တမရဒေါ်နယ်ထရမ့်ကလည်း Rifle တနက်ဝယ်ယူနိုင်ခွင့်ရှိတဲ့အသက်ကိုအခု18နှစ်ဖြစ်နေရတာကနေပြီးတော့21နှစ်လို့ကန့်တတ်ဖို့အဆိုပြုထားပါသေး။ဒါကို NRA ကကန့်ကွက်ထားတာဖြစ်ပါလိမ့်ရှင်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068မြောက်စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ညနေငင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်ခင်ဗျာ။ရခိုင်ပြည်နယ်စစ်တေမြို့မှာဒီကနေ့မနက်ပိုင်းကဘုံတချို့ပောက်ကွဲခဲ့ပါရယ်။ဒီကနေ့မနက်4နာရီလောက်မှာဘုံ3လုံးပောက်ကွဲခဲ့ပြီးမပောက်ကွဲသေးတဲ့ဘုံ3လုံးကိုရှာတွေ့တယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင့်မိုးကပြောပါရယ်။ဘုံပောက်ကွဲမှုကြောင့်ရဲအရာရှိတို့ထိခိုက်ဒဏ်ရာရသွားပြီးအခင်းဖြစ်ပွားရနေရာတွေကိုစစ်ဆေးနေတယ်လို့လည်းသူကဆိုပါရယ်။လူ2ဦးသေဆုံးပြီးတော့လူတချို့ထိခိုက်ဒဏ်ရာရခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့ကယူမဘန်မှာဘုံပေါက်ကွဲပြီး၃ရက်ကြာမှစစ်တွေမှာဘုံအခုလိုထပ်မံပေါက်ကွဲတာပါမတည်မငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလူငယ်တွေလာတော့ကလည်းမြောက်ဦးမျိုးကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားတာကြောင့်လူ9ဦးတက်မနေတည်ဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့ပါတယ်အဲဒီနောက်မြို့အုပ်ချုပ်ရေးမူဒီစစ်တွေမြို့နယ်ကိုရှေ့ပြောင်းခံရတဲ့မြောက်ဦးမျိုးနယ်အုပ်ချုပ်ရေးမူဟောင်းဦးပူပူမင်းတိုင်ဟာဇန်နဝါရီ30ရက်နေ့ကမြောက်ဦးကနေစစ်တွေကိုအလာမအသက်ခံခဲ့ရပါတယ်2012ခုနှစ်ကစလို့ ခိုင်ပြည်နယ်မှာလူမှုတိုင်းဝန်းနေကြတဲ့မှာမှုတွေဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေတိုင်းတဲ့ချီဒီဒုက္ခတဲ့စခန်းတွေစီပြောင်းရွှေ့နေရခြားတာပြီးခံရပါတယ်အဲ့နောက်လွန်ခဲ့တဲ့နှစ်ဩဂုတ်လမှာအာဆာအစွန်ရောက်အဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ပြီးအဆွေးအစစ်တပ်ကနေမြေရှင်းလင်းရမှာရိုဟင်ဂျာအများစုပါဝင်တဲ့ဒုက္ခတွေခုနှစ်သိန်းလောက်ဟာဘင်္ဂလားဒေ့ရှ
mu, sisi sisi ye. Selat tepi ni mulu sana riko kengkau piro, menila mula mati kene berkat lepah tawin jawab mian jua senap jaga jawari. So ya ye teruk ko, hatesin deh mugo, am piro muara riko senji macam tiaroku. Filipin ye ye ham mene. Kau siapa orang yang pecah biru? Kadai lepas awen tetang laga, sebiji ni sudah angge jah biru, terma diri tisu ge jawai. Tiang tiang biru urik ubian biru, ada tuan punya kau siang pun biru ni satu le urik di biru dua lada ma, tuan tuan tahu le tungsi le muzian urik, kadai le tuan laga kengkau jawa. Tama duduk di, tetang sejak kau ni ma anak ya laga dega Filipin naya ma mui si tungsi duri ni yang cah duri ku, dan dia si kaya le duri. สุดสุดบางตรงนั่งจอดแต่แข่งยาบีพี่ไปแต่ช่วงเดือนนี้มาเราลุ้นเรื่องจอดแต่แข่งยาบีพี่เต๋อพบยาวาเลยเยอะจะพอเรื่องก็รอตัวกูตัวกูแข่งกับกูยินเนอร์ลุ้นเรื่องก็แต่ยาพี่เต๋อพบยาวาเลยใช่เดี๋ยวก็มีเนี่ยปารีเทียนกางซองนี่ตัวยังจะสิวิโก้ลามันจะเนี่ยลานิกันเนี่ยสัตว์ยังเจ็บบาปุ่นเส้นนี้ยาวาเลยลามันลาจุนสุยาพ่อเปียงเลยลูกผมแต่ยังมาเว่ปารีจุนเชิงกันจะจับบีบเปียงเลยเนี่ยเป็ดบีโร่ส่งเดชเชดีชาตัวเมอันน
နဲ့ကြီးညာချက်မှာကွန်မြူနစ်ပါတီဘူကော်မတီအစည်းအဝေးကိုဖေဖော်ဝါရီလ26ရက်နေ့ကနေ28ရက်နေ့အထိကျင်းပသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ဆီယွန်းနိုင်ငံတလောမှာရက်30ကြာအပြည့်ခတ်ရက်ဆဲပြီးတော့မျိုးရည်နှင်းကိုစီးနှင်းပြီးတော့ထိန်းချုပ်ထားတာတွေကိုဖယ်ရှားရေးအကောင့်ထဲပေါ်မဲ့ဆုံးဖြတ်ချက်မူစံတရက်ကိုတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာသဘောတူညီမှုမရနိုင်ခဲ့ကြပါဘူး။တောက်ကြမနဲ့ပိုင်းမှာမဲခွဲဆုံးဖြတ်ဖို့စီစဉ်ထားခဲ့ကြပေမဲ့ရုရှားရဲ့စိုးရင်ပူပန်မှုတွေကိုထည့်သွင်းစဉ်းစားဖို့နဲ့စာအေးသားအထားသို့နေရာတွေမှာညှိလို့မရပဲနဲ့မဲခွဲဖို့နှစ်ခါရွှေ့ဆိုင်ခဲ့ရပါတယ်။ဒီကနေ့စနေနေ့နယူးယောက်ဒေသစံတော်ချိန်မွန်တဲ့အချိန်မှာလုံခြုံရေးကောင်စီအစည်းအဝေးပြင်ပြီးတော့စတင်ပြီးတော့မဲခွဲကြဖို့လှုံ့ဆော်မယ်လို့ကုလသမဂ္ဂဆိုင်ရာဆွေဒင်ရဲ့အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီး Olof Skoot ကပြောပါတယ်။ဆွေဒင်နိုင်ငံနဲ့ကိုဝေးနိုင်ငံတို့ပူးတွဲပြီးတော့ဂျိုးပန်နဲ့ဒီသဘောတူညီမှုရဖို့အတွက်ဒီသဘောတူညီမှုရရင်တော့အကူအညီထောက်ပံ့မှုတွေပို့ဆောင်ပေးပြီးတော့အပြင်းထန်နာမကျန်းဖြစ်နေတဲ့သူတွေဒဏ်ရာရသူတွေကိုတည်ထုတ်ဖို့တိုက်ခိုက်မှုတွေစီးပွားမှာရက်30အနည်းဆုံးရပ်ထားပေးပါလို့အဲဒီသဘောတူညီမှုမှာတောင်းဆိုတာပါ။တောက်ကြနေအစောပိုင်းတုန်းကတော့လုံခြုံရေးကောင်စီအဖွဲ့ဝင်၁၀နိုင်ငံကဒီကိစ္စကိုထောက်ခံကြောင်းအဲ့လိုသဘောနဲ့ပြောထားခဲ့ကြပါလိမ့်ရှင
်။စနေညနေခင်းအတွက်နောက်ဆုံးတင်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါမယ်။ရဲစခန်းတွေနဲ့တပ်အခြေစိုက်စခန်းတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကစစ်တွေမြို့မှာရခိုင်ပြည်နယ်စိုးရအဖွဲ့အတွင်းမှုရဲ့နေအပါဝင်ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးစတဲ့နေရာ၃နေရာမှာဒီကနေ့မနက်အစောပိုင်းဘုံးပေါက်ကွဲမှု၃ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရသွားတယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။ဒါအပြင်မပေါက်ကွဲသေးတဲ့ဘုံးတချို့လည်းရှာဖွေတွေ့ရှိတယ်လို့ရဲမှူးကြီးကဆိုပါတယ်။အသေးစိတ်ကိုတော့အထိုင်းခြေစိုက် VOA မြန်မာပိုင်းတင်တော့မအေးမာကသတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီလ24ရက်နေ့မနက်ပိုင်းမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ကြောင်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးကြီးအောင်မြတ်မိုးကအတည်ပြုပြောကြားပါတယ
်။အေးဟုတ်တယ်သုံးလုံးကွဲတယ်သုံးလုံးဟိုမပေါက်ကွဲသေးတာသုံးလုံးတွေ့တယ်
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့
နော
်လူတွေရောထိခိုက်မှုများရှိပါသလားရှင
်။အဲမရှိပါဘူးခင်ဗျာလုံးဝတော့ရဲတပ်ဖွဲ့ဝင်တယောက်ကြားရတဲ့တခြားကြားတာရှိပါတယ်ဒါပါပဲ
။ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟုတ်ကဲ့ရဲမှု
ဟုတ်
ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရဲမှုကြီး
ဟုတ်ပါကြား
ဟုတ်ကဲ့ရှင်ဟုတ်ကဲ့ပောက်ကွဲမှု၃ခုကတော့မနေ့အချိန်လောက်မှာဖြစ်ပွားခဲ့တာဖြစ်ပြီးပောက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းမှူးဦးတမောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ပွားခဲ့တာလို့ဆိုပါတယ်တခြားပောက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးအနီးတွေမှာဖြစ်ပွားခဲ့တာလို့ဆိုပါတယ်
ปีนี้ส่วนใหญ่เปลี่ยนเงินยาสีดูอุตมังส่วนใหญ่เองเอาไปมาปอกเว้มือเพียบว่าเงินมือมาแล้วตัวใหญ่ลงจอยสองตัวเนี่ยเสียเงินตัวที่เงินมือสีเกเรสุบีอยากให้ปีนี้มาเชื่อใจท่าเลยในเรื่องเสียดินฐานนั่งเอ็ดดีตาโจอุ้ยใครไม่เจาะกันเลยสุบาร์เลยเนี่ยเอาเด็ดเนี่ยเด็ดอะไรเอาไปอุ้ยที่มองส่วนอินเดียมาดูเนี่ยเดี๋ยวก็อุ้ยที่มองส่วนอินเดียมาบ้าเอาไปเขาก็เดี๋ยวก็ลงเส้นสระเดี๋ยวก็เอ็ดเลยเอาไป
เดี๋ยวก็ลงเส้นสระเดี๋ยวก็เอ็ดเลยเอาไปเดี๋ยวก็เดี๋ยวก็เอ็ดเลยเอาไปโอเคโอเคเดี๋ยวก็เอาไปนะเดี๋ยวก็เอาไปนะมาเพียงว่าอุลามายาลาบัดรู้ตั้งมือมันไม่น่าบัดรู้โอเคโอเคคู่ปากเวกเร่ปากเวมุตงูเปียนเอาทำมาเป่าตีเร่ไม่ตงูบัดด้วยสีตาจางปีนี้เยี่ยมมุจิกาวิวเอโก้เปียบยาวาเร่ดีเกสันเนปเตลูตั้งสัญญาตั้งวันสิดูรีนี่เนี่ยส่งเสริมสิ่งนี้เจ็ดจางเหตุผลก็สุบาร์เร่คุณรู้เรื่องมาหรอปากเวมุเป
ဒါကတော့ရခိုင်ပြည်နယ်စစ်တွေမြို့ကဘုံပေါက်ကွဲတဲ့ဒရင်မရေးမှာဒရင်ပေးပို့ခဲ့တာပါပြီးခဲ့တဲ့ရပိုင်နှုန်းကရှမ်းပြည်နယ်လာရှိုးမြို့ကဘုံပေါက်ကွဲတဲ့အပေါ်မှာတောင်ဆန်းစုကြည်ဘက်ကအပြင်းထန်ရှုံချကြောင်းဒရင်ထုတ်ပြန်လိုက်တာကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်ရှမ်းပြည်နယ်လာရှိုးမြို့ကဘန်ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အပြင်းမဲ့ပြည်သူတွေတေကြေထိခိ ဒီလိုမျိုးအမှတ်နှစ်ရပ်ကွက်ရိုးမာဗန်နဲ့အေရီဗန်ကြားမှာစုံစမ်းစစ်ဆေးစစ်ဆေးအဖွဲ့အစည်းတစ်ခုထောင်ထားတဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့အပြစ်မဲ့ပြည်သူဘန်ဝင်နဲ့အမျိုးသမီးနှစ်ဦးသေဆုံးပြီးအမျိုးသားကိုဦးအမျိုးသမီးဆယ်နှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုမျိုးအပြစ်မဲ့ပြည်သူတွေတေကျေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မိသားစုနဲ့ထပ်တူ ကျမတို့အနေနဲ့တင်ရည်လုပ်ငန်းစဉ်ကိုကြီးမားစွာထိခိုက်စေနိုင်တယ်လို့ဆိုထားပါတယ်။ဒါကြောင့်ဒီလိုမျိုးအများပြည်သူတွားလာနေတဲ့နေရာတွေအရက်သားပြည်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တဲ့မိုင်းခွဲဖောက်ခွဲမှုလုပ်ရက်အပေါ်တရားဥပဒေစိုးမိုးရေးအတွက်ဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မဟုတ် တ်ပါတယ
်ကျွန်တော်ကမန်းကြည့်တာတော့ဟိုအခုဒေါက်တာစုကြည်ပြောတဲ့ဒေါက်တာစုကြည်ထုတ်ပြန်လိုက်တဲ့ပြညာချက်ကသူထတာကရဲကဘန်ကိုပြစ်မှတ်ထားပြီးတော့လောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဆက်ကြီးနဲ့ပတ်သက်နေတယ်ဆက်ကြီးတောင်းတာမပေးလို့မလို့ဒီလိုအကြမ်းဖက်လို့ရလောက်တယ်လို့ကျွန်တော်ကအဲ့လိုဆားရလေအဲ့တော့ဒီလိုပြညာတဲ့ဥစ္စာကအမှန်တကယ်ကတော့လုတ်တဲ့နဲ့ကိစ္စပါဟိုပြန်ပြန်နဲ့ကိစ္စပါဟိုဒီလိုကျွန်တော်တို့မချုံချဘူးဆိုလို့ရှိရင်ဒါဟိုအပေးဒီလိုလိုသဘောတူတယ်လို့ဖြစ်နေမှာဟိုဒီလိုလိုကအဲ့လိုခင်သွားမှာစိုးရတယ်လေအဲ့တော့အခုလိုပြန်ကြည့်နေလိုက်တာကောင်းတယ်ဟိုမှန်ကန်နဲ့လုပ်ရတော့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒီလုပ်ရဟာဒေါန်ဆန်းစုကြည်စ조사နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ကိုလည်းထိခိုက်စေနိုင်တယ်လို့ဦးရထွန်းကသုံးသပ်ပါတယ
်အဲဒီဟာကိုအနောက်ကျက်ဖြစ်တယ်ဆိုတော့သူတို့အတွင်းပိုင်းပါလေအတွင်းပိုင်းဆိုတာအစိုးရနဲ့တပ်မတော်နဲ့ကြားမှာလေနှိမ့်နိုင်ရတဲ့ကိစ္စတွေအများကြီးရှိတယ်လေအဲ့တော့ဟိုဟာဆိုကြတော့တပ်မတော်က AA တို့ DNA တို့ MDA တို့အဲ့ဒီအဖွဲ့တွေဆိုလို့ရှိရင်သူကဟို NCA လက်မှတ်ဟိုထိုးထိုးမထိုးထိုးအဲ့ဒီအဖွဲ့တွေဆိုတိုက်ကိုတိုက်ရမယ်ဆိုတဲ့ဟာမျိုးရှိတယ်အဲ့အဲ့တော့ဒါကိုလည်းဒေါန်ဆန်းစုကြည်ကတစ်ဖက်ကနေပြီးတော့တောင်းပြစီရုပ်ပြီးတော့တပ်မတော်ရဲ့သဘောထားပျော်ပြောင်းလာအောင်ပြောရတဲ့ခက်ခဲကြီးလည်းရှိမှာပေါ့နော်။နောက် KIA ဆိုလို့ရှိရင်လည်းသူကအဲ့ဒီအဖွဲ့နဲ့မှအတူတူလက်တွဲပြီးတော့ဆွေးနွေးမယ်ဆိုတော့နောက်ပိုင်းအဖွဲ့ဆိုပြီးတော့တခါသူကလည်းအဲ့လိုပြောနေတာတွေရှိတော့သူကသိမှာတဲ့သဘောထားရှိတဲ့သူတွေနဲ့ညှိနှိုင်းရတဲ့အခါမှာအခုလိုလှုပ်လိုက်တဲ့လှုပ်ရက်ကသိမှာတဲ့ဟာကိုထောက်ပံ့ပေးတယ်လို့ပြောတာပေါ့။ဒါကြောင့်မလို့အဲဒီလိုလှုပ်လိုက်တဲ့ဟာမျိုးကအကျံဖက်လှုပ်ရက်ဒီလှုပ်လိုက်တဲ့ဟာဒီလိုလူလူကိုဟိုထပ်ခါထပ်ခါဒုက္ခပေးတဲ့ဟာမျိုးတွေကအဲ့ဒီဒီအစိုးရနဲ့တက်မလို့ကြားမှာလဲ
ဆွေးနွေးကြည့်နိုင်ကြတဲ့အခါသဘောထားတင်ပါတဲ့เนาะအပြည့်ဖြေမုံးရမယ်ဆိုတဲ့အားကိုကျွန်တော်တို့ကထောက်ခံတယ်ဖြစ်သွားတာပေါ့เนาะအကြောင်းအရာဟိုတောင်သားသူကြီးအညီညွတ်ပုံရပါတယ်ရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်းဖွဲ့တချို့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စည်ရဲမတင်နိုင်မှုတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်အတွင်းမှာအများပြည်သူအနေနဲ့စည်ရဲပြိပခကြ ဒီနေ့ကျွန်တော်တို့ကဘုံပေါက်ခွဲမှုဖြစ်စဉ်နောက်ဒီကနေ့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်လာရှိုးဘုံပေါက်ခွဲမှုဖြစ်စဉ်နောက်ဒီကနေ့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့ကဘုံပေါက်ခွဲမှုတွေနဲ့ပတ်သက်ပြီးတပ်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပြည်သူတွေနဲ့ပူးပေါင်းပြီးတော့အများပြည်သူတွားလာနေတဲ့နေရာတွေကိုစနစ်တကျလုံခြုံရေးအစီအမံတွေတင်းတင်းကြ
ว่าวันวันกูนี่กูอยากพูดเลยแล้วถ้าดีแต่สายลงเนี่ยจะพูดเลยอันนี้เนี่ยสูงเลยที่กูเลยนิวไปบ้านเนี่ยพูดอะไรไปอ่ะจำเรื่องดีเลยจ้าจ้าเนี่ยแล้วที่มีอะไรดีดีเลยคนเยอะดีเลยจ้าจ้าเนี่ยเสียดายอะไรดีจ้าจ้าอะไรไม่รู้แล้วกูไม่รู้เลยเนาะ
ดาวเช้าสุจิกูสาวเนี่ยอันนี้สุยาเลทเอคูเชนที่ว่ารู้ก็เช่นเช้าเนี่ยตอนนี้เดี๋ยวตาจะชมมาสิ่งที่มาหมู่เรียบเช่นนี้เพื่อนรู้ยังใครบีเนี่ยด้วยมาเลยเดี๋ยวตาเรื่องมันดีมีหมู่เรียบเช่นว่านี่เพื่อนบาร์เลยอะคูยังไปมาโก้เช่นเนี่ยยังใครบีเนี่ยบ้างมาปงปากเกวี่ยหมู่เรียกสัตย์ใจสุดรู้เพื่อนว่านี่ละเพื่อนบาร์เลยเช่น
ตอนนี้เนี่ยมาเห็นคุณสิงห์ลูดีมีอะไรสวยสนับยามรุ่นเนี่ยพัฒนาลูกจะแทนชาเลยอุบลีกูลูดอกาเป็นเส้นบุสิเซนีบาร์เลยสนับยามวัยรุ่นด้วยสวยสาวสิงห์นารีกูช่างช้าในบุนั่งยานารีกูจินตยาเนี่ยงี้สนับทบกันในบุยเวียดีสนับยามวัยรุ่นกูจะเจนเนี่ยจะเข้ามาดูเยอะเชลล์กูจินยาบุทำมาพิเศษเป็นเส้นบุยเวียดทับไปไหม ลุลเลสว่าสนาทบกันอีกปอกันตามมือจูรามเอชิลันต์เย่เพื่อมีดูเรื่องสินีบาร์เลยยิงสู้สีอุบลีเปลี่ยนเต็มเปลี่ยนเต้พิเศษเปลี่ยนเส้นจีอาเพื่อสู้กับเบลูยาเลจูทบบอลานิมเลสราลิกรอฟิโอเอสนี่นี่ยาได้ยายลีลาอิสิเซมาสุนิจายาออกมาเช่ปาวินสุนุลูดูเรนีเน่ฟิโอเอสฟงนับเบ้เจ้เนตุนยาเน่ตูเชนเน่งางางาลิกูคอยบีสัตว์ยามเอตัลิฟงนับเบ้กูจูเต็มเปปูทานิมาร์เลย กูเลยมาพาวันนี้ดูเรื่องนี้เลยอีเมลเนี่ยเว็บพิพิธภัณฑ์ไฟล์เนี่ยเว็บพิพิธวิวเอเยอีเมลเลยซะเบอร์มิสแอทวิโอเอนิวส์ดอทคอมกูโจทย์เป็นผู้ทำในเดือนวิวเอเยเฟซบุ๊กสามีนามาเลยไม่ใช่ตัวจริงยี่ตาเป็นผู้ทำเรื่องอะไรสิ่งนี้ยังได้ยังเรื่องอะไรสิ่งอ่ะตัวจริงอะไรเช่น ทีนี้ยาซีเซนเจนซ์เมื่อสัปดาห์นี้ได้เรียลไลซ์ซีเซมาป่าวเวนส์ในจับบุตรราชินีกูทับปีรอพิคอบยาดิฉันฟิวเอ็มยามาวันเสาร์นี้เนี่ยนี่กันตรีลวารีกูน่าเสียนี่อาราพิบาร์เลยเมื่อกันปีเราซูฟลอริดากาแทดแดนจาวน์จาวมามาจ้าเด็กเก่งกามาพิคเข้ามูพิคเข้าไปเรียนเอาจาวเนี่ยมาได้แค่ขยันมูรีฮันดานัยมูเสียรีกูเล่นเฮดเซนเบบูตั้มราดอนเนทรังอาทัดเลเล่ไตโดนีบาร์เลยเมื่อกันปีเราซูมาตบอร์ราเกวียมูรีจีจีมามาชินี่เด แล้วในการสังเวยเทนโชยเนี่ยพัฒนาลูกยังน้องอาศัยจากนี่นายมูรีมามาจากคณะศิษย์ศิษยารีเนี่ยจงเกียรติธรรมราอันนี้เนี่ยอคูดเจมาร์เลยสาธิตเจ้าเนี่ยเบิกเงินลงจอยจีมาร์เลยมีกุนเนี่ยยินสัญญาละว่าฟิโอเอตรีนเอาจินมาลอยเอตรีนสามากูกว่างเมืองอุปยอบยาเปวาชิม
We've endured too many of these tragedies in the past few years. The majority of those who died today were children.
ဖော်ရပြည်နယ်ကထက်တန်းကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်မှာတော့သူ့ရင်တာဝန်ယူခဲ့ဘူးတဲ့သမ္မတဝင်နေသူဖီးအားတွေနဲ့လည်းသမ္မတထရန့်ရင်ဆိုင်ခဲ့ရတာပါသမ္မတထရန့်ကတော့လူစက်ခွနဲ့ရောက်တိဆုံးခဲ့ရတဲ့ချစ်သူများနေကပြစ်ခတ်မှုပြီးမှာပဲဖော်ရပြည်နယ်ထက်တန်းကျောင်းကကျောင်းသားတွေမိဘတွေပါဝင်စာသင်ကျောင်းတွေမှာပြစ်ခတ်မှုရဲ့အကျိုးဆက်တွေကြုံခဲ့ရသူတွေရ ကြရင်ကလူလူသဘောထားစစ်တမ်းနေထဲမှာတော့တနက်ကင်ဆောင်ခွေတင်းချက်ကြီးထောက်ခံမှုတွေတိုးလာတဲ့အကြောင်းစစ်တမ်းကောက်ခဲ့တဲ့ကွနီပီယက်တက်သူကတင်မလွိုင်းကပြောပါတယ
် But if you think Americans are not paying attention or moved by these shootings you're wrong in the last 2 years we've seen a 20%
ဒီကမှုတွေပေါ်မှာအမေရိကန်တွေကအအောင်မဆိုင်ကြဘူးဘလို့မှမခံစားဘူးလို့ထင်တော့မှားပါတယ်တနက်ထိန်ချုပ်ရေးတင်းချက်ဖို့တောင်းဆိုမှုတွေဟာလွန်ခဲ့တဲ့နှစ်အတွင်းမှာ20ရာခိုင်နှုန်းတိုးလာတယ်လည်းတွေ့ရပါတယ်
ဒါပေမဲ့စစ်တမ်းတွေကသဘောထားတွေဟာရွေးကောက်ပွဲတွေအတွက်ထောက်ခံမဲပေဖြစ်ယူဆလို့မရနိုင်ကြောင်းလဲအမေရိကန်တက္ကသိုလ်ကနိုင်ငံရေးလေ့လာသူကပရီကဖာရိုကထောက်ပြပါတယ
် NRA members are very reliable voters so just because public opinion polls say people want background checks
အမျိုးသားရိုက်ဖယ်အသင်းဝင်တွေကအမှားကန်မဲပေးတဲ့သူတွေလေဒါကြောင့်လေသဘောထားစစ်တမ်းတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးဖို့ပြောကြပေးမယ်လို့ဒီလိုပြောနေတဲ့လူတွေကတကယ်ရောမဲလာပေးကြမှာလားဆိုတာကအတက်ပြောနိုင်မှုလေ
ကွနီပီယက်တက်ကဆိုကမလွိုင်းကတော့ဖလော်ရီဒါပြည်နယ်ကပြစ်ခတ်မှုနောက်ပိုင်းကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတဲ့လူရဲမျိုးတွေဟာနိုင်ငံကြီးအရာရေရှည်ရက်ခတ်မှုတွေရှိလာနိုင်တယ်လို့ယူဆပါတယ
် These young voices have jumped out in the last 4 or 5 days and appear to be at the tip of the spear of a movement
လုံငယ်ရဲ့လင်းငါရဲ့လောက်ကမှဒီလူငယ်တွေရဲ့အသံတွေထွက်လာကြတာပါဆိုရှယ်မှုတစ်ခုရဲ့များဦးလို့ပါပဲစားလိုက်တဲ့လုံချောင်းမှုဟာလည်းအချိန်ရလာနေတဲ့အတွက်အပြောင်းလဲတချို့လည်းတွေ့ကောင်းတွေ့ရနိုင်ပါတယ
်အပြောင်းလဲတွေအတွက်ဆန္ဒဖော်ထုတ်နိုင်မဲ့ပထမဆုံးအခွင့်အလမ်းတစ်ခုအနေနဲ့ကတော့ရှေ့လာမဲ့နိုဝင်ဘာလနဲ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာ
ကိုအောင်လင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းကနေစနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်မှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင
်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကားဘုံးပေါက်ကွဲရာကြောင့်လူ38ဦးတက်မနေတိဆုံးသွားပါတယ်။အကြံပတ်သမားတွေကသမရအင်ဒိုနီးယားဟိုတယ်တစ်ခုကိုတောက်ကြနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။ဘုံးပေါက်ကွဲသွားပြီးတဲ့နောက်သမရအင်ဒိုနီးယားစစ်ဆေးရေးဂိတ်မှာအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးဟိုတယ်မှာထပ်မံဘုံးပေါက်ကွဲခဲ့ကြောင်းရဲတွေကပြောပါတယ်။အဲရှဘက်အစ္စလာမစ်အစွန်းရောက်အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ပြီးတော့အစိုးရနဲ့လူမျိုးရေးတပ်ဖွဲ့တွေကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်သမ္မတအင်မီရိုပြောခွင့်ရဆယ်ရာဟက်ကဘီဆန်နာစကမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွမ်းကျယ်နျူကလ িয়ার ကင်းစင်ရေးစတင်ဆောင်ရွက်ဖို့မျှော်လင့်တယ်လို့ဒီကနေ့မှပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်နောက်ထပ်ပိတ်ဆို့တံခတ်မှုအစ်စ်တွေချမှတ်ကြောင်းတောက်ကြနေကကြေညာလိုက်ပြီးတဲ့နောက်မှာသူကအခုလိုပြောတာပါဆရာဆန်ဒါစာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားသွားတက်တဲ့သမရရဲ့သမီးလေးဖြစ်အချံပီးလေးဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားကိုရောက်နေပါတယ်အီဗန်ကာထရမ့်မှာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမရအိမ်တော်မှာတောက်ကြနေကတွေ့ဆုံပြီးမြောက်ကိုရီးယားပေါ်တန်ခဲအေးယူမဲ့ကြေညာချက်တွေနဲ့ပတ်သက်လို့ဒီသမရထရမ့်ကသမရမွန်ကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကဒီသမရမွန်နဲ့ပြောကြခဲ့ပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့မနက်ပိုင်းကဘုံတချို့ပောက်ကွဲခဲ့ပါတယ်ဒီကနေ့မနက်၄နာရီလောက်မှာဘုံ၃လုံးပောက်ကွဲခဲ့ပြီးမပောက်ကွဲသေးတဲ့ဘုံ၃လုံးကိုရှာတွေ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘုံပောက်ကွဲမှုကြောင့်ရဲရရှိတဦးထိခိုက်ဒဏ်ရာရသွားပြီးအခင်းဖြစ်ပွားရာနေရာတွေကိုစစ်ဆေးနေတယ်လို့ဆိုပါတယ်လူ၂ဦးသေဆုံးပြီးတော့လူတချို့ထိခိုက်ဒဏ်ရာရတဲ့ရှမ်းပြည်နယ်လာရှိုးမြို့ကယူမဗန်မှာဘုံပောက်ကွဲပြီး၃ရက်ကြာမှာစစ်တွေမှာဘုံအခုလိုထပ်မံပောက်ကွဲတာပါခင်ဗျာ
သတင်းချင်းညုတ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုဟာကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ National Kali ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီညနေအစီအစဉ်တွေကိုညနေ6:00ခွဲကနေ 9:00 ထိ5ဒိုမီတာ19.25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုအစီအစဉ်အဆုံးသတ်ပါမယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးရအောင်ပါရှင
် This program has come to you from the Voice of America, Washington. Thank you.